ချင်းပြည်နယ်မင်းတပ်မတူပြီးဖလန်းမြို့နယ်ပမာစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေး CDF အဖွဲ့တွေကြားဒီနေ့ January 17ရက်မှာတိုက်ပွဲတွေဆက်ဖြစ်နေပါတယ်။စီရီတင်းမာနေတဲ့မတူပီမြို့နယ်ဘက်ကိုစစ်ကောင်စီတပ်တွေအင်အားထပ်ဖြည့်လာတယ်လို့လဲ CDF တာဝန်ရှိသူတွေကပြောပါတယ်။ချင်းပြည်နယ်ဘက်စီရီနောက်ဆုံးအခြေအနေအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုသားညုံပြောပြပေးပါရှင်။
ချင်းပြည်နယ်မင်းတပ်မြို့နယ်ဘက်မှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေဒီကနေ့အင်္ဂါနေ့မှလည်းဆက်ပြီးတော့တိုက်ပွဲတွေဖြစ်ခဲ့ပါတယ်။စစ်ရင်တန်းတွေကိုမင်းတပ် CDF အဖွဲ့ဘက်ကချုံခိုတိုက်ခိုက်မှုတွေလုပ်ရတာနေပြီးတော့ပြစ်ခတ်တိုက်ခိုက်မှုတွေရှိခဲ့တယ်လို့ CDF ပြည်ကြီးတာဝန်ခံ Slime Yoman ကပြောပါတယ်။
ဒီနေ့စစ်တွေခွဲလောက်မှာနောက်ထပ်တိုက်ပွဲတွေဖြစ်တယ်။ဒီမိုင်တိုင်39မိုင်ချင်းကျင်းပါပဲတိုက်ပွဲတွေဖြစ်တယ်။ကျွန်တော်တို့ဘက်ကချုံခိုပြစ်တာပဲ။ဟိုဘက်ကအခြေစိုက်ချက်ဆုံးတော့မသိရသေးဘူး။ဒီနေ့ကမိုင်တိုင်29မှာနေ့လယ်တနာကြီးရောက်အောင်ပေါ့နော်။ဒီလို
ဇန်နဝါရီလ10ရက်နေ့တရင်းလာနေ့ကလည်းမတူပီမျိုးဘက်ကူသွားတဲ့စစ်ရင်နှန်းတွေကိုမင်းတပ် CDF ဘက်ကချုပ်ခိုးတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်မတူပီမျိုးနယ်ဘက်ကိုစစ်ကောင်စီတပ်တွေအလုံးရင်နဲ့အင်အားဖြည့်နေတယ်လို့လဲ Slide Yoman ကပြောပါတယ်
စီအရောစီကတော့ဖြည့်ကိုးကျော်လဲတော်များများတန်ထက်ကနှစ်ပြည်နဲ့မတူပီကိုအင်အားဖြည့်တဲ့ဘောပဲ
မတူပီမျိုးနယ်တဲမှာတော့မတူပီပလောက်ဝလမ်းချေဆိုင်ခမရ304တရင်ကိုမတူပီ CDF အဖွဲ့ကနေပြီးတော့တရင်းလာနေနီးလေပိုင်းကပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့မတူပီ CDF ပြည်ညာရေးတာဝန်ခံကိုနေလင်းကပြောပါတယ
်။မနေ့ကတော့ကျွန်တော်တို့မတူပီကနေပလောက်ဝသွားတဲ့လမ်းပေါ့လေ။ပလောက်ဝချေဆိုင်ဝင်လေခမရ304ကိုကျွန်တော်တို့ CDF ဆက်ဆိုင်တာဝင်ဆိုင်တာပေါ့လေ။မိုင်းခွေပြီးကြတာ။ဆက်ကဆက်ဖက်ကသုံးဦးချဆုံးပြီးမှအများပြတန်ညာရရှိကြတာပေါ့လေ
။မတူပီမျိုးနယ်တဲမှာဇန်နဝါရီလ3ရက်နေ့တဲကမတူပီ CDF အဖွဲ့နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဆက်လက်ဖြစ်နေတာပါ။မင်းတပ်နဲ့မတူပီမျိုးနယ်တွေမှာလိုပဲချင်းပြည်နယ်ဒဲကဖလန်းမျိုးနယ်ဝေဘူလာမျိုးဘက်မှာလည်းဒီကနေ့တိုက်ပွဲတွေဖြစ်နေတယ်လို့ CNDF ပြည်ညာရေးတာဝန်ခံကပြောပါတယ
်။မင်းတပ်ကူးနိုင်နေတဲ့နိုင်ငံလောက်မှာတိုက်ပွဲဖြစ်နေတယ်။အဲ့မှာဝေဘူလာတင်းကပဲစောဆောင်ထားတဲ့မိုင်းလည်းမိတယ်သူတို့။ဒီတိုက်မှုတကယ်တော့များမယ်လို့ပြောတယ်။အစီအစီတော့ကျွန်တော်လည်းကြည့်ကြမကြည့်ရသေးဘူး။ဒါတော့ပြည်သူခတ်တုံးစီလို့
စကိုင်းတိုင်းကလေးမြို့နယ်နှချောင်းကြည့်ရဘက်ကနေချင်းမိနယ်ဖလန်းမြို့နယ်ဘက်ကိုသွားတဲ့စစ်ကောင်စီတပ်တွေတင်းလာနေညနေပိုင်းကဝေဘူလာမြို့နီရန်အမ်ကြည့်ရနဲ့ခီထရန်အကြားအယောက် CNDF ဘက်ကမနေ့ကလည်းဘုံခွဲတိုက်ခိုက်ခဲ့တယ်လို့ပြောပါတယ်မင်းတပ်ဖလန်းမတူပီစားတဲ့ချင်းမိနယ်တဲကမြို့နယ်ဖြစ်နေတဲ့တိုက်ပွဲတွေအတွင်းစစ်တပ်ဘက်မှထိခိုက်မှုတွေများတယ်လို့ CDF ဘက်ကပြောဆိုပေမဲ့ VOA ကသတိကြအတိမပြုနိုင်သေးပါဘူးတိုက်ပွဲအခြေအနေတွေကိုသိနိုင်ဖို့စစ်ကောင်စီပြောခွင့်ရကိုလည်းဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးဇန်နဝါရီလ9ရက်နေ့တနင်္ဂနွေနေ့ညနေကဖလန်းမြို့နယ်ထဲမှာစစ်ကောင်စီတပ်တွေဖမ်းဆီးခဲ့တဲ့ဒေသခံ3ယောက်လည်းခုတက်တိလွတ်မလာသေးပါဘူး။တောင်ယာပြန်တဲ့အရက်သား9ယောက်ဖမ်းဆီးခံခဲ့ရတာဖြစ်ပြီးတော့2ယောက်ကိုတော့သူတို့ပြန်လွှတ်ပေးခဲ့ပါတယ်။စစ်တပ်ကအနာသိမ်းပြီးတဲ့နောက်ပိုင်းချင်းပြည်နယ်မင်းတပ်မတူပီဖလန်းထန်တလန်ဟာခါကံပလက်စတဲ့မြို့နယ်တွေမှာဒေသခံတွေကလက်နက်ဆွဲကင်စန့်ကျင်ခုခံတော်လှန်မှုတွေလှုပ်လာကြတာဖြစ်ပါတယ်ခင်ဗျာ။